တိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့ဒီမိုကရေစီစနစ်ကိုလက်ခံတဲ့ဆိုရင်လက်နက်တွေစွန့်ပြီးတရားဥပဒေနဲ့အညီတောင်းဆိုမှုတွေပြုလုပ်ကြဖို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့ပြောဆိုချက်တွေကိုတမတော်ပိုင်းမြဝတီသတင်းစာမှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်စွန့်ရေးပြောဆိုမှုပေါ်တိုင်းရင်းသားဖွဲ့တွေပဲလို့အမြင်သဘောထားရှိပြီးဘလို့တောက်ပြန်မှုတွေရှိပါတယ်လဲဆိုတာကို VOA ထိုင်းခြေဆိုင်သတင်းတော့နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့လက်နက်ချရေးပြောဆိုမှုတွေဟာ NCA ပြည်ရစာချုပ်ပါအချက်တွေနဲ့ကန့်ညီမှုမရှိဘူးလို့ NCA ပြည်ရစာချုပ်လက်မှတ်ရေးသွင်းခဲ့တဲ့တောင်ပိုင်းရှမ်းပြည်တမတော် RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကပြောပါတယ်။
ကျွန်တော်တိုင်းရင်းသားပေါ်လာရင်းတဲ့ဆက်ကြည့်ရမယ်။ဘောဘောဒီဆရာရှိတဲ့ NCA နဲ့ကအချင်းကြီးတစ်ဆင့်ပေါ်ထောင်သွားနေတော့အချင်းကြီးကိုဒီချောက်သွားနေမှာပဲဖြစ်ပါတယ်။အချင်းလိုမဟုတ်ဘူးနော်အချင်းကမှလက်မချင်းကြီးကိုပဲနာမည်နဲ့ဆိုရင် NCA မှာပါတဲ့ support ဖြစ်တယ်ရတော့ဆက်မီကြီးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်။
ဖေဖော်ဝါရီ22ရက်နေ့ကကလောတတ်နယ်စီဦးစီတက်ကရူမှာတင်နန်းသားတွေအရာရှိတွေနဲ့တွေ့ဆုံပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောဆိုချက်ကိုတမတော်ပိုင်မြဝတီသတင်းစာကနေဖေဖော်ဝါရီလ23ရက်နေ့မှာဖော်ပြခဲ့ပါတယ်။ဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြင်သစ်ပြင်ထိုက်တဲ့ချက်တွေကိုတင့်တော်တဲ့အချိန်မှာပြုပြင်ရမှာဖြစ်ကြောင်းလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။တိုင်းနာဖွဲ့တွေလက်နက်စုယုံနဲ့မြန်မာနိုင်ငံသွင်းမှာဖြစ်ပွားနေတဲ့ပြည်ထင်းစွန့်ကိုမရတတ်နိုင်ဘူးလို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးသိမ်းမှန်နေဆဲဖြစ်တဲ့တောင်းပလောင်တပ်ဖွဲ့ရဲ့နိုင်ငံခြားဆက်ဆံရေးတာဝန်ခံတပန်းလှကပြောပါတယ
်။ရှေ့မှာကတကယ်အလုံးကိုလွှမ်းခြုံနေတဲ့ဖော်ရပြည်တော်သူ့တပ်မတော်ကိုပြောင်းရမယ်။တကယ်ချက်ပြက်ကိုလည်းဒါမျိုးတစ်စီစုံအောင်လုပ်နေစီဗီလီယန်ကွန်ထရိုးအမှဖားရှိရမှာဖြစ်ပါတယ်။အဲ့လိုမျိုးလက်မှာသာလင်းကျင်လာကျွန်တော်နိုင်ငံပြည်ထောင်စုရတဲ့ဆိုတာဖြစ်ပြီးတော့ကျွန်တော်မန်ကက်ဖော်ရပြည်တော်သူ့ကိုဆက်လာနိုင်မှာဖြစ်ပါတယ်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်စိုင်းညွတ်လွင်အနေနဲ့ကတော့တိုင်းရင်းသားတွေအနေနဲ့လက်နက်ကင်ဆောင်ရတဲ့အခြေခံပြဿနာအကြောင်းရင်းကိုဖြေရှင်းဖို့လိုတယ်လို့ပြောပါတယ်
ကတ္တနာကဘာပြောစနစ်ဆိုင်ရကလေးဆိုတော့ဟိုစဉ်းစားလို့တယ်။အဲဒီလက်နက်ကရတဲ့အကြောင်းရင်းကိုကုစားမှပဲအပြီးသွားမယ်လို့ဆိုချက်။ဒါလက်နက်ဆွန်လိုက်ယူနေလဲဒီခုနအကြောင်းရင်းတွေမရှင်းနိုင်ဘူးဆိုရင်ပြန်ရှင်းမှာ။ဒီလူတွေမကြိုက်တော့ဘူးနောက်လူတွေကြိုက်ဦးမှာပဲ
။မြန်မာစိုးရငင်းချမ်းရေးဖွဲ့နဲ့တိုင်းဒါလက်နက်ကင်ဖွဲ့တို့ကြားညှိနှိုင်းဆောင်ရွက်ပေးနေတဲ့မြန်မာငင်းချမ်းရေးစင်တာကအကြီးသားရာရှိဦးလှမောင်ရွှေနေနဲ့ကတော့နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းမျိုးညှိနှိုင်းဖို့လိုတယ်လို့သူ့အမည်ကိုခုလိုပြောပါတယ်
သမောကလည်းညီမကြီးကိုတကယ်လိုလားလို့ဒါသူတို့ကိုယ်တိုင်ကပေါ်ဝင်ခဲ့လို့လည်းဒီအချင်းတို့ဟာပြောတော့ဒီထုတ်နေတာပဲသမောဘက်ကရောသူ့ဘက်ကရောလက်ခံထားတာပဲဒါဆိုတိုင်းသားတွေဘက်ကလည်းဒီဖွင့်လာတဲ့နိုင်ငံပေါ်မှာဒီညီမကြီးတို့မဖက်လက်ခံနိုင်တာမျိုးသူတို့လည်းအပြည့်တိုင်းပေါ်တော့လုံးဝလုံးချင်နေက
ြလက်ရှိမှာဝန်ကြီးဦးအောင်မင်းကောင်းဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီတွေကနေ NCA ပြည်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့တွေနဲ့သွေးဆုံဆွေးနွေးရေးအတွက်ထိုင်းနိုင်ငံကိုရောက်ရှိနေတဲ့အချိန်ဒီမှာပဲတမတော်ကာကွယ်ရေးဦးစီးချုပ်ကနေလက်နက်စွန့်ဖို့ပြောဆိုခဲ့တာလည်းဖြစ်ပါတယ်။ဖေဖော်ဝါရီ22ရက်နေ့ညနေပိုင်းမှာဝန်ကြီးဦးအောင်မင်းကောင်းဆောင်နဲ့ UPWC ကမြန်မာစိုးရငင်းချမ်းရေးဖွဲ့နဲ့ UNFC ကညီညွတ်တော်တိုင်းဒါလူမျိုးများဖက်ဒရယ်ကောင်စီဖွဲ့တွေနဲ့သွေးဆုံခဲ့ရမှာထူးခြားတဲ့ဆုံးဖြတ်ချက်တွေမချနိုင်သေးပေမဲ့လက်ရှိငင်းချမ်းရေးဖြစ်စဉ်အနေနဲ့ NC လက်မှတ်ရေးသွေးဖို့အတွက်အစိုးရအနေနဲ့လမ်းကြောင်းဖွင့်ထားကြောင်း UPWC ဘက်ကပြောဆိုခဲ့ပါတယ်။လက်ရှိမြန်မာအစိုးရနဲ့ပြည်ခတ်တိုက်ခိုက်မှုရစေးရေး NCA သဘောတူစာချုပ်လက်မှတ်ရေးသွင်းခဲ့တဲ့တိုင်းဒါလက်နက်ကန်ဖွဲ့၈ဖွဲ့ကလွှဲပြီးကျန်ရှိနေသေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေနဲ့လက်မှတ်ရေးသွင်းနိုင်ခြင်းမရှိသေးပါဘူး။တိုင်းဒါလက်နက်ကန်ဖွဲ့တပ်ပေါင်းစု UNSC အနေနဲ့ကတော့ UPWC နဲ့ထပ်မံတွေ့ဆုံဆွေးနွေးနိုင်ဖို့ NCA လက်မှတ်ရေးသွင်းခြင်းမရှိသေးတဲ့ဖွဲ့တွေနဲ့အခုရက်ပိုင်းတွင်မှာထပ်မံဆွေးနွေးညှိနှိုင်းနေဆဲလည်းဖြစ်ပါတယ်ခင်ဗျာ။